မျိုးသားရေးဘွားဒီတန်ကတော့တချို့အပါဝင်လူပုဂ္ဂိုလ်တရာလောက်ကမနေတော့တာနေကရန်ကုန်တာကီတာမှာရှိတဲ့အစ္စလမ်ဘာသာရေးစာတင်ကျောင်းနှစ်ကျောင်းမှာဗလီဝတ်ပြုမှုတွေလုပ်နေတယ်ဆိုတဲ့ဆက်ဆွဲချက်နဲ့ပိတ်ပေဖို့အာဏာပိုင်တွေကိုဖိအားပေးလှုပ်ရှားခဲ့ကြပါတယ်။ဒါပြင်အဲ့ဒီမှာတွားရောက်သတင်းယူခဲ့ကြတဲ့သတင်းနောက်တချို့ကိုလည်းမျိုးသားရေးဘွားဒီဆိုသူတွေကအကြမ်းဖက်တုံ့ပြန်ခဲ့ပါတယ်။လက်ရှိအခြေအနေမှာတော့တာကီတာအစ္စလမ်ကျောင်းနှစ်ကျောင်းလုံးကိုအကြောင်းပြချက်မရှိဘဲအခြေအနေတွေကိုယာယီထိမ့်သိမ့်တဲ့အနေနဲ့သက်ဆိုင်ရာအာဏာပိုင်တွေကယာယီချိတ်ပိတ်ခဲ့ပါတယ်။စုံစမ်းမေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကအကြောင်းစုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။မနေ့ညနေပိုင်းကတာကီတာမြို့နယ်အနော်မာတည့်ရက်ကွက်မှာရှိတဲ့အစ္စလမ်ဘာသာရေးကျောင်းနှစ်ကျောင်းကိုပိတ်ပေးဖို့တန်ဃာတော်တွေပါဝင်တဲ့အမျိုးသားရေးဝါဒီတွေတွားရောက်ပြီးတော့အာဏာပိုင်တွေကိုဖိအားပေးလှုပ်ရှားနေကြတဲ့မှတ်တမ်းတင်ဗီဒီယိုဖိုင်တွေဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာအချိန်ပိုင်းတွင်ပြန့်နှံ့ခဲ့ပါတယ်။ဒါအပြင်အဲ့ဒီမှာသတင်းယူနေကြတဲ့သတင်းတောက်တွေကိုအမျိုးသားရေးအင်အားစုဆိုသူတွေကအကြမ်းဖက်တုံ့ပြန်ရမှာ AP သတင်းဌာနကရုတ်တံသတင်းတောက်ကိုမင်းကြည်သိန်းကိုအဲ့ဒီလူအုပ်ကနေအကြမ်းဖက်ရိုက်နှက်ခဲ့ပါတယ်။ဒီအချိန်နဲ့ပတ်သက်လို့သက်ဆိုင်ရာနယ်မြေရဲစခန်းတာဝန်ရှိသူကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းကြည့်ပါတယ်။ချိတ်ပိတ်တဲ့ကိစ္စမှာဒီတရားရုံးရဲ့ခွင့်ပြုချက်ပေါ့နော်တရားရုံးရဲ့အမိန့်များပါပါသလားလို့နောက်ပြီးတော့ဘာကြောင့်အဲ့လိုချိတ်ပိတ်ခံရလဲရှင်။
အဲ့တော့ဒီမှာကျွန်တော်တို့ရှိမှာတော့ကျွန်တော်တို့ရှိရတယ်ဒီမှာစာရိုက်ပိုင်းဘာမှပေးမတာဘူးကြာအမလို့သိချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တိုင်းကိုမေးကြည့်မှရမယ်ကြာ
ဟုတ်ကဲ့အခုเจ้าနေကတော့ဘယ်နဲ့เจ้าချက်ပိတ်ထားလဲရှင်လောလောဆယ်မှာတော့လေအစ္စလမ်เจ้า
အဲ့တော့ကျွန်တော်တို့လည်းဘယ်နဲ့เจ้าဆိုတာတော့မသိသေးဘူးကျွန်တော်တို့တည်တာတော့တเจ้าတော့တည်တယ
်အခုလုံကြုံရေးခြေနေရရော
ဒီဘက်မှာဘာဖြစ်ပါ့အေးသေးပါ့အေးသေးပါ့ကျွန်တော်တို့ကတက်ဖွဲ့ဝင်နေလည်းရှိပါတယ
်ဗီဒီယိုဖိုင်တွေထဲမှာတော့အမျိုးသားရေးဝါဒီဆိုသူတွေကသူတို့ဘာကြောင့်အစ္စလမ်ဘာသာရေးကျောင်းတွေကိုပိတ်ခိုင်းရတယ်လဲဆိုတဲ့အကြောင်းပြချက်နဲ့ပတ်သက်လို့မင်္ဂလာတောင်ညွတ်မြို့နယ်မှာနေထိုင်တဲ့ကိုလက်ကနေအခုလိုပြောသွားပါတယ်
။ကျွန်တော်ဒီအမျိုးသားရေးအင်အားစုတွေဒီအနော်မှာတရက်ခွဲကိုရောက်ရှိရတဲ့အကြောင်းရင်းကတော့ RB စာသင်ကျောင်းလို့အညီအသုံးပြုပြီးတော့ပလီဝိပ္ပကျောင်းတွေကိုလုပ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်ကဒီနေရာကိုလာရောက်လေ့လာကြည့်ရှုရခြင်းဖြစ်တယ်။ပြောရင်တော့စာသင်ကျောင်းပြင်းတော့ပလီတက်တယ်ဒါမျိုးတွေကိုကျွန်တော်ကဆက်လက်မလုပ်ဖို့အတွက်ကိုသက်ဆိုင်ရာဌာနအဖွဲ့အစည်းတွေကနေတားမြစ်ပေးဖို့เนาะအုပ်ချုပ်ရေးပိုင်းစီပင်ပိုင်းနေရာနေပြီးတော့တရားတွေကိုတားမြစ်ပေးဖို့မျိုးရသူတစ်ခုနဲ့တစ်ခုပြိပကရည်ရှိမဖြစ်စေဖို့အတွက်ဒါတွေအတွက်ကိုကျွန်တော်တို့အမျိုးသားရေးအင်အားစုတွေကအခုရောက်လာခြင်းဖြစ်ပါတယ်
တာကီတာမှာရှိတဲ့အစ္စလမ်ဘာသာကျောင်းတွေဟာဥပဒေနဲ့အညီတရားဝင်ဖွင့်ထားတာဖြစ်တဲ့အပြင်ကျောင်းသား300ကျော်တက်ရောက်တင်ကြားနေတာဖြစ်တယ်လို့အစ္စလမ်ဘာသာရေးကျောင်းရဲ့ဥက္ကဋ္ဌဦးတင်ရွှေကသတင်းတောက်တွေကိုပြောပါတယ်။အပြစ်တစုံတရာကျူးလွန်ခြင်းမရှိပေမဲ့လည်းပြဿနာပိုးပြီးမကြီးထွားစေဖို့သက်ဆိုင်ရာအာဏာပိုင်တွေကစာရွက်စာရမ်းတွေမပါဘဲပါဇက်နဲ့ပြောပြီးချိတ်ပိတ်ခဲ့တာဖြစ်ကြောင်းဦးတင်ရွှေကအခုလိုဆက်ပြောပါတယ
်။မာယာကဦးကြီးရဲ့သာသနာ့ရေးဦးကြီးရဲ့နှစ်ယောက်ကလာပါတယ်ရဲမှုတွေကပါပါတယ်ဒါလို့ဘာကြောင့်ပြိတာလဲကျွန်တော်တို့ကဒီအဝင်ဆာရက်ဆရာရှိတယ်ဒါကျွန်တော်ချိတ်ခဲ့တယ်ဆိုတာပစ္စည်းလေးလာပါကျွန်တော်မဟုတ်ဘူးဆိုပြီးတော့သာသနာ့ရေးဦးကြီးပဇက်ကောမာယာကဦးကြီးအောင်ဒီကိစ္စပြဿနာကြီးပါပါပါပါတယ်ယာယီထင်းထင်းသာပါတယ်ဆိုတော့ကျွန်တော်တို့ဒီပြီးတယ်
စာတင်ကျောင်းတွေချိတ်ပိတ်ခံရတဲ့ကိစ္စမှာတရားဥပဒေအရအကာအကွယ်မပေးနိုင်တဲ့အတွက်သူ့အနေနဲ့ဝမ်းနည်းမိတယ်လို့ဦးတင်ရွှေကပြောပါရယ်။အစ္စလမ်ဘာသာကျောင်းတွေမှာဖျားဝတ်ပြုတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လူငယ်ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကြီးရဲ့ဥက္ကဋ္ဌကိုဆိုင်ကအခုလိုပြောပါရယ်
။စာတင်ကျောင်းမှာဘာမှပြုရဘူးဆိုတဲ့ဟာကိုပြောတဲ့အခါမှာကျွန်တော်ကဘာနဲ့တော်တော်နိုင်ရှင်ကြလို့ရတော့ဆိုတော့ဒီဗုဒ္ဓဘာသာကျောင်းတွေမှာရောနော်အဲ့မှာကျွန်တော်ဒီယဉ်ကျေးလိမ္မာလို့ပြောပြီးတင်တဲ့အခါကျရင်ဖျားဘယ်လိုရှိခိုးရတယ်လဲဆိုတဲ့ဟာကအစားအဲ့မှာတင်ပေးတယ်။အဲ့တော့ကျွန်တော်တို့ Islam ဘာသာဝင်တွေရဲ့ဒီစာသင်ကျောင်းတွေမှာလည်းကျွန်တော်ဘယ်လိုဖျားရှိခိုးရလဲဘယ်လိုဖျားဝိပုရလဲဆိုတဲ့ဟာကိုဒါကိုတင်ပေးတယ်။ဆိုတော့ဒါကိုကြည့်ပြီးတော့မှဒါဝိပုကျောင်းကိုကြည့်ပြီးတော့မှဘယ်လိုဆိုပြီးတော့ဆွဆဲရဲဆိုတာဒါလုံးဝအခြေအနေမရှိတဲ့စိတ်ဓာတ်တစ်ခုပဲနော်
။ဒါအပြင်မြန်မာနိုင်ငံမှာဘာသာရေးအဖိနှိပ်မှုတွေရှိနေတယ်လို့နိုင်ငံတကာအသိုင်းအဝိုင်းကဆွဆဲဝေဖန်နေချိန်မှာအခုလိုဘာသာရေးအထူးကြုံတွေဖြစ်အောင်ဖန်တီးတာဟာဒေါက်ဆတ်စုကြည်ဦးဆောင်တဲ့ NLD အစိုးရကိုပိုးပြီးအကြက်အတဲဖြစ်စေတယ်လို့မြင်ကြောင်းကိုဆိုင်ကပြောပါရယ်။တာကီတာမှာရှိတဲ့အစ္စလမ်ဘာသာရေးစာတင်ကျောင်းတွေအားလုံးကိုပိတ်ဖို့အမျိုးသားရေးအင်အားစုတွေကအရင်ကတည်းကဖိအားပေးနေကြတာဖြစ်ပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်နေတဲ့အချိန်အတွင်းမှာအခြေအနေတွေဟာအခုလိုပိုးပြီးဆိုးရွားလာတာဖြစ်ပါရယ်ရှင်။